ဲ့ရင် Facebook နဲ့ Twitter မှာအဲအကိုပို့သုံးရတယ်ဗျ
မြန်မာသတင်းတော်တို့အတွက် Facebook ကသတင်းအရေးမြင့်တစ်ခုတည်းရောနောက်ပြီးတော့ဒီလူမှုရေးအတွက်ပါအဆင်ပြေတယ်လေအဲ့တော့ Twitter ထက်ဆိုင်ရင်ကိုယ့်အတွက်ပို့သုံးတဲ့အကြောင်း Facebook ကိုပဲပို့ပြီးတော့အသုံးပြတာရှင်
ဩဒါဆိုရင်မဲ့ရင်လေမြန်မာနိုင်ငံကလူအတော်များလို့ပဲ Facebook ပြည်သက်ပေါ့နော်နိုင်ငံတကာမှာလူတွေသုံးနေကြတဲ့ social networking လို့ခေါ်တဲ့လူမှုဆက်သွယ်ရေးကွန်ရက်တွေအတော်များရှိတဲ့အထက်မှာ Facebook ကတော့နံပါတ်1ထိပ်တန်းပဲဗျမြန်မာပြည်မှာပိုထူးကြတာကအင်တာနက်ကိုလူအများကြည်ကြည်ပြန့်ပြန့်သုံးလို့ရလာတဲ့နောက်ပိုင်းကစပြီးကျန်တဲ့လူမှုကွန်ရက်တွေအစား Facebook ကိုပဲအများစုကသုံးကြတာတွေ့ရတယ်
ဟုတ်တယ်ကိုကျော်သိန်းကြီးဒါပေမဲ့လုံခဲ့တဲ့2လကျော်လောက်ကစပြီးတော့မြန်မာပြည်ရင်းကနေ Twitter account တွေအတော်များများပေါ်လာတာကျွန်မသတိထားမိနေရှင်။ဘာကြောင့်လဲဆိုတာသိကြမသိပေမဲ့လာပိုင်းတွင်းမှာပဲထူးထူးခြားခြားပိုးပြီးများလာတာနော်
။တကယ်ကတော့နိုင်ငံတကာမှာ Twitter ကိုသုံးကြတဲ့အဓိကရည်ရွယ်ချက်တစ်ခုကအခုလက်ငယ်ဖြစ်လာတာတစ်ခုကိုချက်ချင်းဖြန့်ဖို့ဆိုတဲ့ရည်ရွယ်ချက်နဲ့သုံးကြတာပဲ။ Facebook ကိုတော့တယောက်နဲ့တယောက်ဆက်သွယ်ဖို့အတွက်သုံးကြတာပိုများတယ်ဗျ။
ကြည့်ရတော့ဖန်တီးတဲ့ရည်ရွယ်ချက်တွေကမတူကြသလိုသုံးတဲ့လူတွေရဲ့ရည်ရွယ်ချက်ကလည်းကွဲပါးတဲ့သဘောပေါ့ရှင် Twitter ကိုကျမသဘောမကျဆုံးချက်ကတော့စက်လုံးကြီးကန့်တတ်ထားတာလေ Facebook ကအကန့်တတ်မရှိဘူးဒီတော့ကိုပြောချင်ရေးချင်တာတွေကိုအားရပါရပြောလို့ရေးလို့ရတယ်လေ
အဲ့ဒါကကငကူမူလစလုပ်တဲ့ရည်ရွယ်ချက်တွေမတူတာကြောင့်လို့ဆိုရမှာပဲဗျ Twitter ကလူရင်းတူရှင်ရေးပြီးချက်ချင်းပြောနိုင်ဖြန့်နိုင်ဖို့ရည်ရွယ်တာကိုအခုတော့စာလုံးရေကန့်သက်ချက်140ကနေ180တိတိုးပြဖို့တော့ပြင်နေပြီဗျဒါပေမဲ့လည်းအဲ့ဒါကိုတော့လူတိုင်းကြိုက်တာတော့မဟုတ်ဘူးတချို့ကတော့အခုအတိုင်းပဲတူတူရှင်းရှင်းပြောရဖတ်ရတာကိုပိုကြိုက်ကြတယ်စာလုံးရေကန့်သက်ချက်မတူတာပြင်တခြားမတူတဲ့အချက်တွေလည်းအတော်များများရှိတယ
် Facebook ကတော့စာလုံးရေလည်းကန့်သက်ချက်မရှိဓာတ်ပုံတွေဗီဒီယိုတွေဆိုလည်းတိုက်တလောက်တင်ဓာတ်ရိုက်လွှင့်လို့တောင်မှရတယ်လေ
Twitter မှာလည်းဓာတ်ရိုက်လွှင့်လို့ရတယ်ဗျဒါပေမဲ့မြန်မာပြည်သားတွေမှာတော့အဲ့ဒါကိုမသုံးတော့ပါပဲFacebook Live ကိုတော့တာမန်အသုံးပြုသူတွေတော့မကကျွန်တော်တို့လိုသတင်းဌာနတွေကလည်းအတော်လေးကြည်ကြည်ပြန့်ပြန့်သုံးကြတယ်။ Twitter ကိုအထူးသဖြင့်လူမှုဆက်သွယ်ရေးနည်းလမ်းအဖြစ်ကြည်ကြည်ပြန့်ပြန့်သုံးနေကြတာကတော့နိုင်ငံအကြီးအကဲတွေပါပဲ။လက်ရှိအမေရိကန်သမ္မတ Donald Trump ဆိုရင် Twitter ကနေပြောချင်တာကိုပြောတဲ့နေရာမှာနာမည်ကြီးပေါ့။သမ္မတမဖြစ်ခင်သမ္မတလောင်းဘဝမှာရောသမ္မတဖြစ်ပြီးမှရောအကြောင်းအရာမျိုးမျိုးနဲ့ပတ်သက်ပြီးသူရေးတဲ့တိတွေကြောင့်လှုပ်လှုပ်ခတ်ခတ်ဖြစ်တာကြီးအတော်များများရှိထားဘူးလေ
။ဟုတ်တယ်နော်။Twitter သုံးတဲ့နိုင်ငံကောင်းဆောင်တွေထဲမှာ follower လို့ခေါ်တဲ့သူတို့ကိုမပြတ်စောင့်ကြည့်သူအရေးအတွက်အများဆုံးနံပါတ်1ကလည်းလက်ရှိသမ္မတ Donald Trump ပဲလေနံပါတ်2ကပုဂံဟမင်းကြီးနံပါတ်3ကအိန္ဒိယဝန်ကြီးချုပ် Narendra Modi လို့စမဖတ်ထားဘူးတယ်ဒါမဲ့ Twitter ပေါ်လာတာက Facebook ထက်နှစ်နှစ်လောက်နောက်ကျတယ်လို့လည်းစမဖတ်ထားဘူးလို့ရှင်
ဟုတ်တယ်တိတိကျကျဆိုရရင်တော့ဗျာ Twitter ကနှစ်နှစ်ကျော်ကျော်လေးနောက်ကျတယ်လို့ပြောရပါတယ် Facebook က2004ခုနှစ်ဖေဖော်ဝါရီလမှာစပေါ်လာပြီး Twitter ကတော့2006ခုနှစ်ဇူလိုင်လမှာစပေါ်လာတာဆိုတော့အခုဆိုရင် Facebook တက်တန်းက13နှစ်ကျော် Twitter တက်တန်းက17နှစ်ကျော်လာပြီပေါ့ဗျာ
ပြီးတော့ဒီ Facebook သုံးတဲ့လူအရေးအတွက်ကလည်း Twitter သုံးတဲ့လူအရေးအတွက်တဲ့အပြတ်သက်ကိုကြွားရနော
်ဟုတ်ပါတယ်တကဘာလုံးမှာ Facebook သုံးတဲ့လူအရေအတွက်က2018ခုနှစ်ဒုတိယသုံးလပတ်အထိဆိုရင်တစ်လကိုတန်း2000အထိရှိသွားပါပြီ Twitter သုံးတဲ့လူအရေအတွက်ကတော့2018ခုနှစ်တတိယသုံးလပတ်အထိဆိုရင်တစ်လကိုတန်းပေါင်း330ရှိတယ်လို့ statista.com ဆိုတဲ့ website မှာဖော်ပြထားပါတယ
်ဒါပြင်ဝင်ဝင်အဖြစ်ဆိုရင်လည်း2016ခုနှစ်မှာ Facebook ရဲ့ဝင်ဝင်စုစုပေါင်းကဒေါ်လာ28.64ဘီလီယံရှိပြီးတော့ Twitter ကဒေါ်လာ1.5 ဘီလီယံလောက်ပဲရှိခဲ့တယ်နော်2015ခုနှစ်ကတည်းကဆိုင် Twitter ရဲ့ဝင်ငွေကတိုးလာပြီနဲ့အရှုံးပြနေသေးပါပဲ2016ခုနှစ်မှာဒေါ်လာ458တန်းနီးပါးအရှုံးပြခဲ့ပါတယ်ဒါပေမဲ့2018ခုနှစ်လက်ရှိအချိန်မှာတော့နည်းနည်းအမြတ်ပြလာပြီလို့သတင်းတွေမှာတွေ့ရတယ်ရှင
်လူမှုကွန်ရက်တွေကိုဒုံးတဲ့လူအစီအတွက်ကဆက်ပြီးတိုးနေတာဆိုတော့ဒီနာမည်ကျော်ကွန်ရက်တွေရဲ့ဝင်ငွေလည်းတိုးလာမှာပါပဲဒီနေ့ဒီဆိုရင်တကွာလုံးမှာလူမှုဆက်သွယ်ရေးကွန်ရက်တွေကိုတုံးတဲ့လူအရေအတွက်စုစုပေါင်းက 1.46 ဘီလီယံရှိပါတယ်။တုံးတဲ့လူအရေအတွက်ဆက်တိုးလာနေပြီး2019ခုနှစ်အရောက်မှာ 1.00 ဘီလီယံပတ်ဝန်းကျင်အထိရှိလာမယ်လို့ခန့်မှန်းထားပါတယ်
။တယောက်နဲ့တယောက်အပြန်လှန်ဆက်သွယ်ဖို့ဆိုတဲ့စိတ်ကူးရိုးရိုးလေးကနေထင်မထားလောက်အောင်ပေါက်ပြီးတော့ဝင်ငွေအများပြားရတဲ့အထိအောင်မြင်သွားတာကတော့အတော်လေးအံ့ဩစရာပဲနော်ကိုကျော်သိန်း။Facebook တို့ Twitter တို့စပေါ်ခြင်းတုန်းကဒီလောက်ထိအောင်မြင်လာမယ်လို့ဘယ်သူမှထင်မထားခဲ့ကြတာပဲလေ
ဒါတော့မှအခုချိန်ကြီး Facebook အကောင့်မရှိတဲ့လူ Twitter အကောင့်မရှိတဲ့လူတွေကဘာတော်မှာအများအပြားရှိနေပါသေးတယ်။ဒီလူမှုကွန်ရက်တွေပေါ်လာပြီးတဲ့နောက်ပိုင်းလူတွေတူးနဲ့တူးဆက်သွယ်ဖို့စီးပွားရေးလုပ်ငန်းတွေရဲ့လုပ်ကိုင်ပုံတွေလည်းကြောင်းလင်းသွားတယ်ဗျ။
တနေ့တနေ့ Facebook ပေါ်မှာပဲအချိန်ကုန်နေပြီးတခြားကိုအတွက်အကျိုးရှိစေမယ့်စာဖတ်တာအားကစားလုပ်တာအဲ့အရာတွေကိုလူငယ်တွေမလုပ်ကြတာကြောင့်စိုးရင်တကြီးပြောဆိုကြတာတွေလည်းကျမတို့ကြားထားရတယ်မလား
ဟုတ်ပါတယ်ဒါပေမဲ့ခင်းနဲ့အညီဖြစ်ပေါ်တိုးတက်မှုတွေကိုတားဆီးလို့ကတော့ဘယ်လိုမှမရနိုင်ပါဘူးတားဆီးတဲ့အစားအကျိုးရှိဆုံးဖြစ်အောင်အကောင်းဆုံးအသုံးချဖို့အားပေးတိုက်တွန်းလမ်းပြကြရမှာပါပဲ
လူတွေရဲ့နေ့စဉ်ဘဝတွေကိုဒီလူမှုဆက်သွယ်ရေးကွန်ရက်တွေကအကြီးအကျယ်ပြောင်းလဲပြစ်လိုက်တာကတော့အသေးစားပါပဲရှင့
်အမှန်ပေါ့ဗျာအဲ့ဒီလိုနေ့တူကဘဝတွေကိုပြောင်းလဲပြစ်လိုက်တာနဲ့အမျှလူမှုဆက်သွယ်ရေးကွန်ရက်တွေကိုမှန်ကန်တော်တည့်စွာအသုံးပြုဖို့လည်းရည်ကြည်ရပါမယ်ညာ